ရုပ်နိုင်ငံဘီဂျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့နှစ်ပတ်လည်စွတ်တော်ညီလာခံမှာတော့နိုင်ငံတော်ကစွန့်စည်းအောင်ရောက်ရှိလာကြတဲ့ထောင်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေပါတယ်။အခု2019ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပြည်တွင်းအစဉ်အင်ထုတ်လုပ်မှုတန်ဖိုး GDP ကို 6.5% ခန့်နှုန်းလောက်အထိတိုးချဲ့ခြင်းနဲ့လို့တရုတ်ဝန်ကြီးချုပ်လီခါကျင်းကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောပါတယ်။ပြည်ရဲ့နှစ်တုံးကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကို 6.5% ခန့်နှုန်းကနေ 9% ခန့်လောက်အထိကြီးမားထားခဲ့ပြီးဖွံ့ဖြိုးမှုနှုန်းက 6.9% ခန့်လောက်ရှိခဲ့ပြီး26နှစ်တာကာလအတွင်းအနည်းအကွေဆုံးဖြစ်ခဲ့ပါတယ်။နိုင်ငံရဲ့အရေးကြီးဆုံးပြဿနာတစ်ခုဖြစ်တဲ့လူမှုညဉ့်ညံမှုကိုလျှော့ချနိုင်ရေးလို့ဝန်ကြီးချုပ်ကတတိပြုထားပါတယ်။လူမှုညဉ့်ညံမှုဖြေရှင်းရေးမှာအလုံးတာဝန်ရှိတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ရည်တုညည်တုညဉ့်ညံကြီးကိုလည်းထင်းချုပ်ကာကွယ်ရေးဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။တဘာဝပတ်ဝန်းကျင်ညဉ့်ညံမှုအန္တရာယ်တွေကိုတရုတ်လူလတ်တန်းစားတွေကြားပို့ပြီးသိရှိနားလည်လာတာကြောင့်ရည်တုညဉ့်ညံစေတဲ့စက်ရုံတွေစွန့်ပစ်ပစ္စည်းတွေကိုမီးရှို့တဲ့စက်ရုံတွေတိစောက်မှုတွေပေါ်နိုင်ငံတော်ကကန့်ကွက်ဆန္ဒပြမှုတွေတိုးလာခဲ့တာဖြစ်ပါတယ်။